ရုရှားနဲ့ယူကရိန်းနယ်စပ်တလျှောက်တင်းမာမှုတွေကပိုများလာတဲ့အနေအထားဖြစ်လာချိန်မှာပဲအမေရိကန်နဲ့ရုရှားဗိုလ်ချုပ်ကြီးများအင်ကာနီကာတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပူရယ်စေဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ခ်မီလီနဲ့ရုရှားစေဦးစီးချုပ်ဗိုလ်ချုပ်ကြီးဘယ်လရီဂျီယာဆင်မော်တို့ကြားဆွေးနွေးမှုနဲ့ပတ်သက်ပြီးကြီးညာချက်တွေကိုလည်းအမေရိကန်နဲ့ရုရှားအစိုးရနှစ်ဖက်အမြန်ထုတ်ကြပါတယ်။ဗိုလ်ချုပ်ကြီးနှစ်ဦးတို့အနေနဲ့လုံခြုံရေးဆိုင်ရာဆွေးနွေးချက်အတော်များများကိုဆွေးနွေးခဲ့ကြကြောင်းအမေရိကန်ရဲ့အကြေညာချက်မှာဖော်ပြပါတယ်။အခုဆွေးနွေးပွဲဟာဆိုရင်ဘေးအန္တရာယ်လျှော့ချရေးနဲ့တင်းမာမှုတွေမဖြစ်ရေးခေါင်းဆောင်နှစ်ဦးကြားဆက်သွယ်ဆွေးနွေးမှုတစ်ခုသာဖြစ်ကြောင်းလည်းဖော်ပြပါတယ်။အင်ကန်နေ့ဆွေးနွေးမှုအသေးစိတ်ကိုတော့လျှို့ဝှက်ထားဖို့နှစ်ဖက်စလုံးကသဘောတူတဲ့အကြောင်းလည်းအမေရိကန်အကြေညာချက်ကဖော်ပြပါတယ်။ယူကရိန်းရဲ့ခရိုင်းမီးယားနဲ့နေဆက်တွင်မှာရုရှားတပ်ဖွဲ့တွေရဲ့ပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေလို့အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုတို့ကအချင်းချင်းပြောဆိုထားတဲ့ကိစ္စအပေါ်စိုးရိမ်ချက်တွေပိုများလာပြီးတဲ့နောက်မှာအခုဆွေးနွေးပွဲပေါ်ပေါက်လာတာဖြစ်ပါတယ်ရှင်။